ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာအစီအစဉ်ကိုနာနဲ့6နိုင်မိနစ်30မှ9နိုင်အထိ16မီတာကီလိုဟတ်0653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်0953ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်လို့ဖြစ်ပါတယ်ရှင်တောဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ကျမ်းမာရေးလေးကဖြစ်အစီအစဉ်အစဉ်ပြေShow down my day day so quay do khana go go na na khom nyet si le sai pai
pyo lin chin tan do ta shin mya go pyo shwin ne ne ye li phit par si lo nok khun sa ta lai par de do ta shin mya shin cha ma pyo shwin lu paung twin si sin ma hla bin ji yoga chang go tin pya pe twa ma phit par de do ta shin mya shin twi de ma iodine tat chut de mu jaw thyroid gland ji thwa la chin jaw ဖြစ်ရပါတယ်တောတရှင်များရှင်ဆောတွေထဲမှာစွားတွေကိုဖြန့်ကျက်ပေးတဲ့ไทรอยด์တင်းဟော်မုန်းရရှိဖို့ပေါင်းစပ်ဖန်တီးရမှာအိုင်အိုဒင်းကไทรอยด์ gland အတွက်မရှိမဖြစ်လိုအပ်ပါတယ်သွေးထဲမှာအိုင်အိုဒင်းချိုးစနယ်ပါလာတဲ့အချိန်မှာไทรอยด์ gland ကအိုင်အိုဒင်းကိုရနိုင်သမျှရအောင်ပုံမှန်ပြင်းထန်စွာအလုပ်လုပ်စဉ်အရွယ်အစားကြီးမားလာပါတယ်လေဝင်းကြီးယောဂဖြစ်ရတာက96ရာခိုင်နှုန်းမှာအိုဒင်းတက်ချွတ်တဲ့မှုကြောင့်ဖြစ်ရပါတယ်။လေဝင်းကြီးယောဂဖြစ်နိုင်တဲ့အကြောင်းရင်းတွေကစားတဲ့အစာထဲမှာအိုဒင်းပါဝင်မှုနေခြင်း၊ thyroid ထိန်းချုပ်မှုကိုစန့်ကျင်တဲ့အပင်တွေကိုအစားများခြင်းကြောင့်ဖြစ်ပါတယ်။မြင်သာတဲ့ယောဂလက္ခဏာတွေကတော့လေးကန်နေကွေးတာ၊ကိုယ်လေးချိန်တိုးတာ၊ thyroid gland ကြီးထွားတာတွေပဲဖြစ်ပါတယ်။အိုဒင်းတက်အလွန်ကျွံချွတ်တဲ့ချင်းကြောင့်ကိုဝင်ဆောင်မိခင်တွေဟာအုံနောက်ဆင်မမီခန္ဓာကိုယ်ပုံပန်းမကျတဲ့ကလေးတွေကိုမွေးတက်ပါတယ်။အုံနောက်ပုံမမဟုတ်တာကိုတော့ကိုဝင်နှုတ်စဉ်ကုသမှုများဖြင့်ပြုပြင်နိုင်ပါတယ်။အိုဒင်းကျယ်ဝတဲ့အစားအစာတွေကတော့အိုဒင်းစာပင်လယ်နီးမှာပေါက်လေးရှိတဲ့ဟင်းသီးဟင်းရွက်ပင်လယ်ကြောက်ကြောငါးပါးနီဆာလမုန်ငါးတို့ပဲဖြစ်ပါတယ်။ဒါပြင်အာဟာရနဲ့ပြည့်ဝတဲ့စုံလင်တဲ့အစားအစာတွေကိုစားသုံးပေးရပါမယ်။အချိုမုတ်တွေကိုစားမဲ့အစားလက်ဆက်တဲ့သစ်သီးတွေကိုစားပေးရပါမယ်။ဒီနေ့မှာဟင်းရွက်စိမ်းတစ်ကြိမ်အနည်းဆုံးစားရပါမယ်။တဘာဝအတိုင်းရှိနေတဲ့အစာတွေကိုစားရပါမယ်။လက်ဖက်ရည်၊ကော်ဖီ၊အရက်နဲ့အချိုရည်တွေကိုရှောင်ရှားပြီးဒီနေ့မှာအနည်းဆုံးဖန်ခွက်ကြီးနဲ့ရေ6ခွက်တောက်ပေးရပါမယ်။စားတဲ့အစာကိုစားတဲ့အချိန်မှာစားတဲ့ချိုးစာအတိုင်းစားသုံးရပါမယ်။သောတရှင်များရှင်။အာဟာရနဲ့ပြည့်ဝစုံလင်တဲ့အစားအစာဆိုတဲ့အခါမှာကာဘိုဟိုက်ဒရိတ်၊ပရိုတင်း၊အဆီ၊ဗီတာမင်၊သတ္တုဓာတ်နဲ့အမြင့်များတဲ့အစာတွေကိုအာဟာရအရေအသွေးချိုးစာတွေကိုပြည့်စုံမှုရှိအောင်ပြင်ဆင်ထားတဲ့အစာဖြစ်ပါတယ်။သောတရှင်တို့လည်းလေပင်ကြီးယောဂါမှကင်းဝေးစေဖို့ပင်လယ်ကြောက်ကြောနဲ့အိုင်အိုဒင်းပါတဲ့ဟင်းရွက်အိုင်အိုဒင်းစားနဲ့အာဟာရရှိတဲ့အစာတွေကိုစားသုံးခြင်းဖြင့်ကာကွယ်ကြပါစို့တောတာရှင်များအားလုံးကိုယ်၏ကျန်းမာခြင်းစိတ်၏ချမ်းသာမှုပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရတမဆရာဦးတိမ်မောင်ဆန်းမှ ဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။나တော်တာစင်ရင်ခွန်အာယူကြပါစို့
။ချစ်တော်မိတ်ဆွေများအားလုံးစေရောကိုပါရှင်လန်းချမ်းမြေ့ကြပါစေ။ယနေ့မှာလည်းပဲချစ်တဲ့မိတ်ဆွေတို့ကိုပေးသွားမယ့်သတင်းစကားကတော့ဖယားသခင်ကိုကြောင်းယွံယိုသေးတဲ့စိတ်တဘောထားမရှိသူတွေကိုအာရမလူဆိုပြီးတော့ခေါ်ဆိုထားပါတယ်။အာရမလူတွေဆိုတာဘယ်သူတွေလဲ။ချစ်တဲ့မိတ်ဆွေပေါင်းတို့ဖယားသခင်ကိုကြောင်းယွံယိုသေးခြင်းမရှိတဲ့သူတွေကိုအာရမလူတွေလို့တမန်ကျမ်းစာကလည်းပဲအတိအလင်းဖော်ပြထားပါတယ်။ဒါကြောင့်အာရမလူတွေလည်းပဲအသက်ရှည်ကြတာပဲ။ဒါပေမဲ့ထာဝရအကျိုးကိုတော့ရမလား။တမန်ကျမ်းသာကဖြောင်းပတ်တော်သူတယောက်မှမရှိဘူးလို့လည်းပြောပြထားတယ်။ရှင်ဘောလုကကျွန်တော်တို့ရဲ့ဇာတိတကျွန်တော်တို့ရဲ့ဇာတိစိတ်တဘောရဲ့အဖြစ်မှန်ကိုဖော်ပြထားတာဖြစ်ပါတယ်။ယောမဩရစာခန်းကြီး၃ပိုင်းငယ်၁၀ဆက်ရှင်မှာကျမ်းသာလာဒီကဖြောင်းပတ်တော်သူမရှိတယောက်မှမရှိနားလေတော်သူမရှိဖယားသခင်ကိုရှာတော်သူမရှိလူအပေါင်းတို့သည်လမ်းလွဲကြပြီ။တညီတညွတ်ဒီအတုံးမရတော့သူဖြစ်ကြပြီ။ကောင်းသောခြင်းကိုကျင့်တော်သူမရှိတယောက်များမရှိ။သူတို့ဤလေချောင်းသည်ဖွင့်ထားသောသင်းချိုင်းတွင်ဖြစ်၏။သူတို့သည်ရှာနှင့်လှည့်စားတတ်ကြ၏။သူတို့နှုတ်ခမ်းအထဲမှာမွေဆိုးအစိတ်တောက်ရှိ၏။သူတို့နှုတ်သည်ကြိမ်ဆဲသောစကားကြမ်းတမ်းသောစကားနှင့်ပြည့်ဝ၏။သူတို့ခြေသည်လူအသက်ကိုတတ်ခြင်းကလှင်မြန်၏။သူတို့သွားရလမ်း၌ပျက်စီးခြင်းဒုက္ခဆင်းရဲခြင်းရှိ၏ချမ်းသာလမ်းကိုသူတို့မသိကြဖယားသခင်ကိုကြောင်းရွံ့ရသောအကြောင်းသည်သူတို့မျက်စိ၌မထင်ဟုချမ်းသာလာသည်တဲ့နော်တမန်ကျမ်းစာကဖယားသခင်ကိုကြောင်းရွံ့ခြင်းမရှိဘူးဖယားတရားမရှိတဲ့သူတွေရဲ့ဇာရိတကိုအတိတ်လင်ဖော်ပြထားတယ်ကြောင်းရွံ့ယိုတည်တဲ့စိတ်တဘောထားကိုပညတ်တော်ဆယ်ပါးကအလင်းပေးလမ်းပြပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကြောင်းရွံ့ယိုသေးတဲ့စိတ်တဘောထားမပါဘဲနဲ့မွေးဖွားလာကြတဲ့ကဘာလူသားတွေကိုပထမကောင်းခင်တမန်ကအနေတဆင့်ပထမဦးဆုံးတောင်းဆိုထားတဲ့အချက်ကတော့ဖယားသခင်ကိုကြောင်းရွံ့ယိုသေးဖို့ဖြစ်ပါတယ်မိတ်ဆွေပညာတော်ဆေဘာကတောင်းဆိုထားတဲ့အချက်နဲ့လည်းတူနေပါတယ်တရားဟောကြံခိုင်း၄ပိုင်းက13မှာကြည့်လိုက်တဲ့အခါမှာထိုအခါထာဝရဘုရားကလူများတို့ကိုငါထံမှစူဝေးစေလော။သူတို့သည်မြေကြီးပေါ်မှာအသက်ရှင်သမျှသောကာလပတ်လုံးငါကွန်ကြောက်ရွံ့၍တားမြေတို့အားသွန်သင်စေခြင်းကငါစကားကိုကြားစင်မီခုငါအားမိန်တော်မူသည့်အတိုင်းသင်တို့သည်အနီးသို့ချစ်ကပ်၍တောင်ချီရင်း၌ရပ်နေကြ၏တောင်ထိပ်သည်မိုးကောင်းကင်အလယ်၌မီးလောင်လျက်မဲသောအဆင်းမိုးတိမ်တိုက်ထူထပ်သောမှောင်ပိုင်းနှင့်ပြည့်စုံလေ၏ထာဝရဘုရားသည်လည်းမိတဲကတင်တို့အားမိမ့်မွက်တော်မူ၏တင်တို့သည်တရံတော်ကိုမမြင်ရဘဲစကားတော်အတန်ကိုသာကြားရကြ၏တင်တို့ကြင့်စရာဖို့ငါထားတော်မူသောဗြိဉ္ဉံတရားဒီဟုသောပညာတော်ဆယ်ပါးတို့ကိုမိမ့်မွက်၍ကြောက်ပြားနှစ်ပြားပေါ်၌ရေးထားတော်မူ၏ဆိုပြီးတော့နှုတ်ကပတ်တော်ကဖော်ပြထားတယ်ဖယားသခင်ကိုကြောင်းရွံ့ယိုသေးတဲ့စိတ်တဘောထားကလူသားချင်းချင်းနဲ့ဆက်ဆံရေးကိုလည်းအရေးသွေးမြင့်မားစေပါတယ်ချစ်တဲ့မိတ်ဆွေပေါ့လို့ပညာတော်ဆယ်ပါးဟာဖယားသခင်ကိုကြောင်းရွံ့ယိုသေးတဲ့စိတ်တဘောထားကိုတုံ့တင်ပေးပါတယ်ပညာတော်ဆယ်ပါးကိုနာခံခြင်းအပြင်ဝမ်းမြောက်ခြင်းနဲ့ငြိမ်သက်ခြင်းကိုရရှိပါလိမ့်မယ်ကြောင်းရွံ့ယိုသေးတဲ့စိတ်တဘောထားရရှိစေဖို့သားသမီးတွေကိုလည်းပဲတုံတင်ပေးရပါမယ်ဝိပုယကျမ်းခန်း19ပိုင်းငယ်14:32မှာနာပင်သောသူကိုမကြိမ်ဆဲရမျက်စိမမြင်သောသူရှေ့မှာထိမိ၍လဲเสียမထရသင်ဤဘုရားသခင်ကိုကြောင်းရွံ့ရမည်ငါသည်ထာဝရဘုရားဖြစ်၏သဘင်ဖြူသောသူရှေ့မှာထရမည်အသက်ကြီးသောသူဤမျက်နာကိုယူတည်ရမည်သင်ဤဘုရားသခင်ကိုကြောင်းရွံ့ရမည်ငါသည်ထာဝရဘုရားဖြစ်၏ဝိပုယချမ်းခိုင်း25စက္ကွန်43ကိုကြည့်လိုက်တဲ့အခါမှာလည်းပဲတင်တို့သည်တယောက်ကိုတယောက်မငင်းစဲရတင်တို့ဤဘုရားသခင်ကိုကြောက်ရွံ့ရမည်ငါသည်တင်တို့ဤဘုရားသခင်ထာဝရဘုရားဖြစ်၏သူကိုကြမ်းတမ်းစွာမစီရင်ရတင်ဤဘုရားသခင်ကိုကြောက်ရွံ့ရမည် တရားဟောကြံခိုင်းငါပိုင်ငယ်29မှာလဲသူတို့နှင့်သားမြေအစဉ်ဆက်တို့သည်ချမ်းသာရမည်အကြောင်းငါကိုကြောက်ရွံ့၍ငါပညာသမျှတို့ကိုအစဉ်စောက်ရှောက်သောစိတ်နှင့်ပြည့်စုံကြပါစေတော်ချစ်တဲ့မိတ်ဆွေပေါင်းတို့ဖခင်သခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်တဘောထားဆိုတာကပညာတော်10ပါးကိုနာခံတဲ့အစွမ်းတတ္တိဖြစ်ပါတယ်ကျမ်းစာထဲမှာဘုရားသခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်တဘောနဲ့တက်ဆိုင်တဲ့အချိတ်အဆက်အားလုံးကတော့တရားတော်ကိုနာခံခြင်းစောင့်ထင်းခြင်းလိုက်ရှောက်ခြင်းတရားလမ်းမှမလွဲမသွေပဲလိုက်ရှောက်ရမယ့်သဘောထားတွေပဲဖြစ်ပါတယ်တရားဝကျမ်းခန်း၈ပိုင်းငယ်6မှာတို့ဖြစ်၍သင်ဘုရားသခင်ထာဝရဘုရားစင်ရတော်မူသောလမ်းသို့လိုက်၍ကိုတော်ကိုကြောက်ရွံ့သည်ဖြင့်ပညာတော်တို့ကိုဆောက်ရှောက်ရမည်တရားဟောကြံခိုင်း30ပိုင်းငယ်12 13ကိုဆက်ကြည့်တဲ့ခါမှာလည်းပဲအိုးဤတေလာအမျိုးတင်ဤဘုရားသခင်ထာဝရဘုရားကိုကြောက်ရွံ့၍လမ်းတော်သို့လိုက်သွားခြင်းတင်ဤဘုရားသခင်ထာဝရဘုရားကိုစိတ်နှလုံးကျွမ်းမဲ့ချစ်၍အမှုတော်ကိုဆောင်ရွက်ခြင်းတင်ဤအကျိုးကိုထောက်၍ယနေ့ငါဆင့်ဆိုသောထာဝရဘုရားဤပညာတော်ကိုဆောက်ရှောက်ခြင်းအမှုမှာတပါသိင်ဘုရားသခင်ထာဝရဘုရားသည်အဘယ်အမှုကိုတောင်းတော်မူသနည်းချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့တောင်းဆိုချက်ဟာယနေ့ကျွန်တော်အားလုံးကသူ့ရဲ့စကားကိုနားထောင်ပြီးတော့လိုက်လျှောက်ဖို့ဖြစ်တယ်သူပေးခဲ့သောပညာတော်၁၀ပါးကိုလည်းပဲကောင်းကောင်းစောင့်သိရိုသေကြဖို့ရန်အတွက်ဘုရားကလိုလိုလားလားနဲ့ကျွန်တော်တောင်းဆိုတာဖြစ်တယ်စာနာကျမ်းခန်း103ပိုင်းငယ်18မှာထာဝရဘုရား၏ကရုဏာတော်မူကားကြောင်ရသောသူတို့အပေါ်တို့ကာလအစဉ်ဆက်တက်ရောက်တတ်၏။တစ္ဆာတော်ကိုစောင့်ရပညာတော်တို့ကိုကျင့်ခြင်းကတတိပြုသောသူတို့၏သားစဉ်မြေဆက်တို့သည်ကုသလတရားတော်နှင့်ဆံရကြ၏ဆိုပြီးတော့ဖော်ပြထားတယ်။ဒီနေ့ချစ်တဲ့မိတ်ဆွေများအားလုံးဘုရားသခင်ကိုယနေ့ကျွန်တော်အားလုံးကချစ်တယ်။ဘုရားကိုယုံကြည်တယ်။ဘုရားကိုကိုးကွယ်တယ်ဆိုရင်ဘုရားရဲ့စကားကိုတသွေမတိန်နားထောင်ရမှာဖြစ်တယ်။ဘုရားရဲ့စကားကိုတသွေမတိန်နားထောင်ခြင်းဟာကျွန်တော်သားစဉ်မြေးဆက်အတွက်တကယ်ကောင်းချိုးချမ်းသာကိုခံစားစံစားရမှာဖြစ်တယ်။ဘုရားသခင်ကငါသည်တင်တို့ဤဘုရားသခင်ထာဝရဘုရားဖြစ်၏ဆိုပြီးတော့တမန်ကျမ်းစာထဲမှာအကျဉ်းချင်းဖော်ပြခဲ့တယ်။ကျွန်တော်တို့ဖတ်တိုင်းဖတ်တိုင်းသူ့ကိုထာဝရဘုရားဖြစ်တယ်ဆိုတာသိလာဖို့ရန်အတွက်ကျွန်တော်တို့ကိုတရားဟောချက်မဟုတ်ဘဲနဲ့တမန်ကျမ်းချက်ထဲမှာကြည်လိုက်တဲ့အခါမှာအချိန်ချင်းဖော်ပြရခဲ့တယ်။ငါသည်သင်ဘုရားသခင်ထာဝရဘုရားဖြစ်တယ်ဆိုပြီးတော့အမြဲတမ်းဖော်ပြနေရခြင်းဟာသူ့သားလျင်ဘုရားဖြစ်တယ်။ဒါကြောင့်သူအားလို့ရှင်ငါသည်ထာဝရဘုရားဖြစ်တယ်ရိုးရိုးဘုရားလည်းမဟုတ်ဘူးထာဝရဘုရားဖြစ်တယ်လို့ဖော်ပြရတယ်။ဒါမှကတော့သင်ဘုရားသခင်ထာဝရဘုရားကိုကြောက်ရွံ့ရမယ်ငါသည်ထာဝရဘုရားဖြစ်တယ်ဒီဘုရားသခင်ကမနေ့ရက်နေ့နောင်ကာလပြောင်းလဲခြင်းမရှိတဲ့ဘုရားထာဝရတည်ရှိတော်မူတဲ့ဘုရားအဲဒီထာဝရဘုရားသခင်ကသူ့ရဲ့သားသမီးတွေကသူ့ရဲ့အလိုတော်ကိုသူ့လိုက်လျှောက်ပြီးတော့သူ့ရဲ့စကားကိုနားထောင်ခြင်းအပြင်သူ့ကိုယုံကြည်ကိုးစားတဲ့သူတွေဖြစ်ဖို့ရန်အတွက်ဘုရားကလိုလားတယ်ဒါကြောင့်သူ့ရဲ့နောက်တော်သူ့လိုက်တဲ့သူတိုင်းဟာသူ့စကားကိုနားထောင်ပြီးတော့သူပေးမဲ့ချမ်းသာကိုကျွန်တော်ရရှိဖို့ရန်အတွက်ဖြစ်တယ်ဒါကြောင့်ချစ်တဲ့မိတ်ဆွေများအားလုံးယနေ့နေရက်တစ်ထပ်မှာကြားနိုင်ခဲ့ရသောသတင်းစကားအတိုင်းပဲကျွန်တော်အားလုံးကဘုရားသခင်ကိုယုံသေးပြီးတော့ဘုရားရဲ့စကားကိုနားထောင်မယ်ဆိုရင်ကျွန်တော်ကဘယ်တော့မှအကျိုးမရောက်ပါဘူးကျွန်တော်ရဲ့အကျိုးသည်ကြီးလာပါ၏တဲ့လုံးဝကောင်းချိုးချမ်းသာအပြည့်ဝခံစားဆန်စားရမယ်ဘုရားကိုနားမထောင်ဘူးဘုရားသခင်ကိုမကူးကွယ်ဘူးဘုရားကိုစန့်ကျင်တဲ့သူတွေရဲ့အကျိုးကျေးဇူးကတော့အာမင်္ဂလာတွေဇက်တိုက်လိုက်လာပြီးတော့အသက်တာလည်းမရှိဘူးတဲ့။ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာအချိန်ပြီးကျွန်တော်ဘဝကိုကောင်းအောင်ပြင်ဆင်နိုင်ဖို့ရန်အတွက်ဒီသတင်းစကားကိုပြလိုက်တာဖြစ်တယ်။ယနေ့ကစပြီးတော့ဘုရားသခင်ကိုယုံသေးပြီးတော့ဘုရားရဲ့စကားကိုနားထောင်ခြင်းအပြင်သင်တို့အားလုံးဘုရားကောင်းကြီးဖြတ်ဖြတ်ခံစားရပြီးတော့အမြဲတမ်းပဲစိတ်ချမ်းမြေ့ကြပါစေလို့ဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တဲ့မိတ်ဆွေများအားလုံးဘုရားကောင်းကြီးပေးပါစေ။အာမင်။
She and I'm loving. Thank you, baby.
မနာစင်ကြပုံပြင်လက်ဆောင်အစီအစဉ်မှာမဆုံမနစ်လှလာထုတ်ချင်းအကျိုးဆိုတဲ့ပုံပြင်လေးကိုမမပွင့်ထိုက်ကပြောပြပြီးတော့မှာဖြစ်ပါတယ်ကွယ်ကလေးတို့ရေမောင်ငယ်ဆိုတဲ့ကလေးလေးတယောက်ရှိပါတယ်ကွယ်မောင်ငယ်လေးဟာကျောင်းမကြီးချိုတက်တဲ့လူငယ်လေးဖြစ်တဲ့ကွယ်သူရဲ့မိဘတွေကမောင်ငယ်လေးနေကောင်းဖို့ပတ်စံနေအကုန်ကြခံကူတာပေးမယ်မောင်ငယ်လေးကကျောင်းမကြီးတိုးတက်မှုမရှိဘူးဖြစ်နေပါတယ်ကွယ်ကလေးတို့ရေမိဘနှစ်ပါးကလည်းမောင်ငယ်လေးကိုဈေးကူပေးဖို့ပတ်စံလည်းမရှိတော့ဘူးအခုလည်းဈေးကူဖို့ပတ်စံမရှိတဲ့အတွက်သူတို့နေထိုင်တဲ့အိမ်ကြီးကိုရောင်းရတော့မယ်ဆိုပြီးမိခင်နဲ့ဖခင်ပြောနေတဲ့စကားကိုမောင်ငယ်လေးရဲ့အမလေးကကြားလိုက်တဲ့ကွယ်ကလေးတို့ရေတီတာလေးကအသက်၈နှစ်ပဲရှိပေမဲ့အလုံးမလင်မာပါနေတဲ့မိန်းကလေးဖြစ်ပါတယ်ကွယ်သူရဲ့ဖခင်ကြီးကတားလေးကိုဈေးကူဖို့ငွေကြေးမရှိဘူးဒါပေမဲ့နမိတ်လက္ခဏာတစ်ခုတည်းကသာတားလေးကိုကူတက်ပေးနိုင်တယ်ဆိုပြီးငိုနေတဲ့မိခင်ကိုဖခင်ကအတန်တိုးတိုးလေးနဲ့ပြောလိုက်တာတီတာကြားလိုက်တယ်ကွ့ကလေးတို့ရေတီတာလေးဟာသူမရဲ့အိတ်ခမ်းထဲဝင်သွားပြီးဝိုက်ထားတဲ့စုပ်ဘူးလေးကိုယူလိုက်တဲ့ကွ့အဲဒီနောက်စုပ်ဘူးလေးကိုဖွင့်ပြီးပတ်စံလေးကိုရည်သွဲလိုက်ပါတယ်ကွ့ပြီးတဲ့အခါအိမ်နောက်ဖေကနေတသိပ်လေးဆင်းသွားပြီးသူ့အိမ်နဲ့မနီမဝေးမှာရှိတဲ့ဈေးဆိုင်ကိုသွားပါတော့တယ်ကွ့ဒီလိုနဲ့ဈေးဆိုင်ရောက်တဲ့အခါမှာဈေးအောင်တဲ့အမျိုးသမီးလေးကသမီးလေးဘာလို့ချင်လဲဆိုပြီးမေးလိုက်ပါတယ်ကွယ်ဒီတော့မေရီလေးကကျွန်မမောင်လေးအတော်ဖျားနေတယ်ဒါကြောင့်နမိတ်လက္ခဏာတစ်ခုဝယ်ချင်ပါတယ်လို့ပြောလိုက်တယ်ကွယ်မေရီလေးရဲ့စကားကြောင့်အယောင်ဆိုင်ရေးမကဘလို့ဘလို့နမိတ်လက္ခဏာဝယ်ချင်တယ်ဟုတ်လားလို့ပြန်မေးလိုက်ပါတယ်ကွယ်ဒီတော့မေရီလေးက
ဟုတ်ပါရဲ့ရှင်။ကျမရဲ့မောင်လေးအန်ဒရူးဟာဖျားနေတာမတက်တာဘူး။ကျမဖဖေကနမိတ်လက္ခဏာတစ်ခုထဲကသာကျမမောင်လေးကိုကူတက်ပေးနိုင်မယ်လို့ပြောတယ်။ဒါကြောင့်နမိတ်လက္ခဏာတစ်ခုလာဝေတာပါ။ဘယ်လောက်ပေးရမလဲဆိုပြီးမေးလိုက်တဲ့ကွယ်။ကလေးတို့ရေအိမ်ဟောင်းစေးကြီးမကလည်းတမီးလေးရေဒီမှာနမိတ်လက္ခဏာမရှိပါဘူးကွယ်။ပါနေပါတယ်ဆိုပြီးစိတ်မကောင်းစွာနဲ့ပြောလိုက်တယ်ကွယ်မေရီလေးကလည်းအန်ဒီရဲ့ကျမမှနမိတ်လက္ခဏာဝယ်ဖို့ပတ်စံယူလာပါတယ်ပတ်စံမလောက်ရင်လည်းကျမရှာပေးမှာပါဘယ်လောက်ကုန်မလဲဆိုတာပြောပြပါဆိုပြီးမေရီလေးကပြောနေကြတယ်ကွယ်ကလေးတို့ရေမေရီလေးနဲ့စီအောင်တဲ့အမျိုးသမီးတို့စကားပြောနေတဲ့အချိန်မှာတေတေတက်တက်ဝစ်စင်ထားတဲ့ပုပ်ကိုကြီးတောင်သူတို့အနားရောက်လာတယ်မေရီလေးကိုပုပ်ကိုကြီးကတမီးရမောင်လေးကဘယ်လိုနမိတ်လက္ခဏာမျိုးလိုချင်တာလဲဆိုပြီးမေးလိုက်ပါတယ်ကွယ်ဒီတော့မေရီကဒါတော့ကျမမသိဘူးမောင်လေးကအတော်ဖျားနေတယ်ကျမမိဘတွေကသူ့ကိုစီကူတာပြီးဖို့ပတ်စံမရှိကြတော့ဘူးဒါကြောင့်ကျမကစုပ်ကလေးကိုဖောက်ပြီးနမိတ်လက္ခဏာလာဝယ်တာပါဆိုတာရှင်းပြလိုက်တယ်ကွယ်ခလေးတို့ရေပုဂ္ဂိုလ်ကြီးကတမီးလေးမှာပတ်စံဘယ်လောက်ရှိတယ်လဲမေးတော့မေရီလေးကကျမမှာဒေါ်လာနဲ့ဆက်သစင့်ရှိတယ်ဆိုပြီးပြန်ဖြေလိုက်တယ်ကွယ်နောက်ပြီးမီရီကဒေါ်လာနဲ့ဆက်သစင့်ထက်နည်းနည်းများလာအောင်လှုပ်လို့ရပါသေးတယ်ဆိုတာအားတက်တယ်ရောပြောလိုက်တယ်ကွယ်ကလေးတို့ရေဒီတော့ပုပ်ကိုကြီးကလည်းတမီးရမောင်လေးလိုအပ်နေတဲ့နမိတ်လက္ခဏာကလည်းဒေါ်လာနဲ့ဆက်သစင့်ပဲပေးရမယ်ဆိုတော့အတော်ပါပဲတမီးရဲ့အိမ်ကူအူကိုလိုက်ပို့ပေးပါလားတမီးရဲ့ဖေဖေမေမေနဲ့မောင်လေးကိုလည်းတွေးချင်တယ်တမီးရဲ့မောင်လေးအတွက်လိုအပ်နေတဲ့နမိတ်လက္ခဏာမျိုးဦးမှာရှိသလားမရှိဘူးလားဆိုတာကြည့်ရအောင်လို့ပြောလိုက်ပါတယ်ကွယ်အဲ့ဒီပုပ်ကိုကြီးကလည်းတမီးငယ်လေးရဲ့လက်ကိုဆွဲခေါ်ပြီးမေရီလေးရဲ့အိမ်ကိုသွားကြတဲ့ကွယ်ကလေးတို့ရေအဲ့ဒီပုပ်ကိုကြီးဟာအာယုံကျော်ဆိုင်ရာအထူးဆရာဝန်ကြီးဒေါက်တာခလတန်အန်စထရောင်းဖြစ်ပါတယ်ကွယ်ကလေးတို့ရေဆရာဝန်ကြီးကမေရီရဲ့မောင်လေးကိုခွဲစိတ်ကူတက်ပေးလိုက်တာမကြခင်မှာအန်ဒူးလေးလည်းနေကောင်းကျန်းမာလာပါတယ်ကွယ်မေရီရဲ့မိဘကဒီခွဲစိတ်မှုကတကယ့်နမိတ်လက္ခဏာတစ်ခုပါပဲဆရာဝန်ကဘယ်လောက်ကောင်းမလဲမသိဘူးလို့ပြောလိုက်တဲ့အခါမေရီလေးကပြုံးလိုက်ပါတယ်ကွယ်ကလေးတို့ရေဘာကြောင့်လဲဆိုတော့ဆရာဝန်ကဘယ်လောက်ပေးရမလဲဆိုတာမေရီသိထားတဲ့အတွေ့အကြုံဖြစ်ပါတယ်ကွယ်ကလေးတို့ရေမေရီလေးရဲ့ဖခင်အဖို့ယုံကြည်မှုကသူ့မောင်လေးအသက်ကိုကယ်တင်နိုင်ခဲ့ပါတယ်ကွယ်ကလေးတို့သူ့စီရဲ့အသက်သာမှာလည်းမေရီလေးလိုလှုပ်လှဝေရထုံမှုရှိကြရမယ်နော်မောင်လေးညီမလေးတို့အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့မမပွင့်ထိုက်ကဆုတောင်းပေးလိုက်ပါရယ်ကွယ်မာနာစီယာပုံကြီးလာပါလာပ
ါရောလင်းချင်းအသာရေဒီယိုညီမအားရှာရေဒီယိုSha Radio Ding dong le mya cha ya si bon Mai sa de Yo le chin Radio Ding la che na ne ke A yong le sa pyu de ka Radio Pi ta lai le shwe lai paတွေ့ကြရမယ်တခဏတာတွေ့မဟုတ်ဘူးစုံတသက်တာတွေ့ရေးကြည့်တဲ့ချိန်မှန်မှန်ဒေနာတော့တာစေပါခွဲညော်လင်းခြင်းအသံရေဒီယိုမြန်မာအားရှာရေဒီယိုမင်္ဂလာကွန်ဆက်စကားနဲ့ချင်းသာNothing nice evil Your legend at the radio Nima Asha radio Ding dong linya jaya zibo Make it day Your legend radio Make la chain Nyan ni gain Mau yi pyo nyam mo chou chain Radio Vita la
ွဲဆုလာမြာကိုပိုင်ဆိုင်တဲ့ဖျားရှင်ထံအများခံစားစေဖို့တောင်းဆုများချွေစကားကြရဲ့စန္ဒတို့အင်းတွေလဲပြေဝမယ်စေချမ်းပြေမယ်ချိန်မှန်မှန်ဒေနာတော်တာစင်ပါခွဲညော်လင်းခြင်းအတန်Radio, Yama Asha, Radio Bengala Kose, Tagane, Tchinan, Nasen, Naisevo Yolijin, Atan, Radio, Yama Asha, Radio Dengau, Limya, Jaya, Sevo, Baisate, Yolijin, Radio
ဒါရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။